တခိုင်ပြည်နယ်ဗူဒီရောင်မြို့နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာနေကြတဲ့အစ္စလာမ်ဘာသာဝင်တွေရှိနေတာကြောင့်ဒေသတွင်းကြန့်ရှိနေသူနဲ့ထွက်ခွာသူအရေအတွက်အမှန်သိရအောင်လူဦးရေစီးရင်စတင်ကောက်ယူနေပြီဖြစ်တဲ့ကြောင့်လူဝင်မှုကြီးကြပ်ရေးနဲ့တည်သူအင်အားဦးစီးဌာနကပြောပါတယ်။အခုလိုထွက်ခွာသူအများစုဟာစာဝင်နေရေးအခက်အခဲကြောင့်နဲ့တစ်ဖက်နိုင်ငံကလာရောက်ခေါ်ဆောင်နေတာတွေရှိတာကြောင့်ထွက်နေကြတာဖြစ်တဲ့အကြောင်းကိုလည်းအာဏာပိုင်တွေကထောက်ပြနေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မီခါကတင်ပြပေးပါပါရှင်။
နိုင်ငံတကာအသိုင်းအဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမြန်မာအာဏာပိုင်တွေရဲ့ရဲရဲစက်စက်နှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးနေကြရတယ်လို့အစဉ်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်းကစစ်စင်ရေးအားလုံးကိုစက်တင်ဘာ9ရက်နေ့ကစပြီးရပ်ဆိုင်းလိုက်တာဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ပြေးနေရလဲဆိုတာကိုတော့နားမလည်နိုင်အောင်စက်တင်ဘာ16ရက်နေ့ကတန်တမန်တွေကိုရှင်းလင်းပြောကြားထားခဲ့ဘူးပါတယ်။အခုချိန်ကမှာတော့ထွက်သွားသူအချို့ကသူရဲ့သဘောဆန္ဒအရာထွက်ခွာနေကြရတာကိုသိရှိရကြောင်းထွက်ခွာသူနဲ့ကျန်ရစ်သူစိတ်ကြီးကိုအတိအကျကောက်ယူနေဖြစ်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ်
။ဒီကျွန်တော်တို့တက်နေဆုံးတော့ဒီဘက်ကနေပြီးတော့ဒီလိုနေဆက်တွေတော့မှတရားမဝင်ဆက်သွားဆက်လာမှုတွေမရှိအောင်တော့ကျွန်တော်တို့တားဆီးနေတယ်ဗျ။အတားဆီးနေတယ်ဆိုပြင်ခုနလိုပေါ့ဒီဘက်ကလူကြိုးရေးချက်စည်းရိုးတွေကသူအားလုံးပြည်သူပြည်ချင်းမရှိသေးတဲ့အတွက်အဲသူတို့ကလည်းနင်းမျိုးဆိုတဲ့ဓာတ်တွေကိုတစ်သားတန်းတွေဘာတွေကြော်ခွပြီးတော့ပွားနေကြတဲ့ဟာတွေကရှိနေပြီတဲ့ဗျ။ကျွန်တော်တို့ပြည်ထောင်စုနဲ့ကျွန်တော်တို့လောကကနဲ့ပေါင်းပြီးတော့အခုဒီပြည်ပကဖြစ်ပေါ်ပြီးနောက်ပိုင်းမှာလက်ချက်စင်းစရာတွေဆိုတော့ကျွန်တော်တို့ဒီအဲ့ရဲ့မယ်ကြီးတွေမှာစင်းရတော့ကောက်နေတော့ပဲဗျ။အဲ့တော့အရင်တော့စင်းနေရတော့ကျွန်တော်ဖြစ်စင်းနေမှာကျွန်တော်တို့ဒီသုံးမျိုးစင်းကောက်ခြင်းလုပ်ငန်းတွေလုပ်ထားတာဖြစ်တဲ့အရင်တော့စင်းနေရသူအင်းတို့စင်းနေရတပ်ပုံနေရတွဲရက်ဒီအခုရှိသေးတာပါဗျ။အခုလက်ရှိဒီပြည်သူ့ခါရွှေပေါ်ပြီးတော့ပဲမှာအချိန်ကြီးဘယ်လိုရှိလဲဆိုတော့အခုမှစီးရင်ကောက်တော့မယ်ဗျအဲ့ဒါတော့မပြီးသေးပါဘူးဗျ
ဒီလိုစီးရင်ကောက်ယူရမှာအကျွတ်နေတာတွေကလုံလုံရေးအားနေနေတာကြောင့်ဒေသရင်းလုံလုံရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့လေအခက်အခဲတွေရှိနေတယ်လို့ဦးမြင့်ကျိုင်ကပြောပါတယ်အစ္စလမ်ဘာသာဝင်အကျွတ်ကိုပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်လေတွေနဲ့ဓာတ်ရောက်ခေါ်ယူနေတယ်လို့အစိုးရအာဏာပိုင်တွေကပြောဆိုထားပါတယ်လက်ရှိမှာတနိုင်ငံနယ်စပ်အနီးမှာတော့ဒုက္ခတွေစုပြုံရောက်ရှိနေလို့လေအစိုးရဘက်ကပြောဆိုထားပါတယ်သူတို့တောင်းဆိုနေတဲ့စာဝတ်နေရေးအခက်အခဲလုံခြုံရေးအခက်အခဲတွေဖြေရှင်းပေးမယ်ဆိုတာအမျိုးမျိုးဖြောင်းပြပြောဆိုခဲ့ပေမဲ့တခြားနိုင်ငံကိုကိုယ်တော်နဲ့ကိုယ်တော်ရောက်နေရလို့ဆိုတာကြောင့်အာဏာပိုင်တွေဘက်ကခုခုခဲ့ရတယ်လို့မတော်ဘူးဖြောင်းပြတဲ့နေရာမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလင်အောင်ကပြောဆိုထားပါတယ်ဒီလိုထွက်ခွာရမှာတခြားနိုင်ငံဘက်ကလည်းတရားမဝင်လာရောက်ခေါ်ဆောင်နေတာတွေရှိနေတဲ့အပေါ်မှာလည်းအာဏာပိုင်တွေဘက်ကမေးခွန်းထုတ်လာတာတွေရှိနေပါတယ်။ရခိုင်ပြည်နယ်အစိုးရရဲ့အတွင်းမူဦးတင်မောင်စီကအခုလိုမေးခွန်းထုတ်လိုက်တာဖြစ်ပါတယ
်။နံပါတ်1ကသူတို့ကခုနကပြောလို့ကိုင်းကြီးရဲ့ဒါဟိုနိုင်ငံသားတွေဟုတ်တယ်ပြီးပြီးတော့နော်ဒီကတတိယကျတားပိုင်ခွန်းတော့မရှိဘူးသူတော်နဲ့သူပေါ့။တကယ်တော့ဝင်ရှိတာတော့ဒီတစ်ဖက်ကနေပြီးတော့ဒီဒီနေမင်းရဲ့မဝင်မှုအတွက်ဒါတားဖို့ရှိတာပေါ့ကွာ။အခုနိုင်ငံသားတွေပြည်သားနိုင်ငံကြီးတွေဟိုတာပဲရှိပြီးဒါနေသက်လူစုတွေပြောပြောအတွက်ကနေဒီတစ်ခါနိုင်ငံနေဒီလိုတာဒီလိုတားဆီးရမှာပေါ့အဲ့တော့ဒီလိုတားဆီးတဲ့အမရှိပဲနဲ့ဟိုကနေဒီလိုလူလလားကိုတော့ဒီမိုးတွေနဲ့လှုပ်ပြီးတော့နော်အချိုလွတ်တာပေါ့ဟောအချိုလွတ်နေတဲ့ခါကျတော့ဒါရရလဲဟိုစဉ်းစားကြရပေါ့ရှင်နေရရဥစ္စာပါသူကတရားနေနဲ့ခုနိုင်ငံသားတွေမဟုတ်တဲ့အတွက်ကျွန်တော်တားရင်အစကုန်တားရင်ဆောင်းပြရင်လိုးတာတွေကုန်ထောက်ပံ့ပြီးရင်ဂျွာတွေမှလည်းဒါဒီခါတွေထောက်ပံ့ပေးတာလေဒီမှာတားလို့မမရလို့သွားရင်လည်းဆိုလို့ရှိရင်လည်းဒါသူ့တဘောနဲ့သူပဲ
ဒီခိုင်းဒီနယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာနောက်ထပ်ထွက်ခွာမှုပြင်ဆင်နေရရှိကြောင်းကိုလည်းဥတည်မောင်စီကပြောပါရယ်အစိုးရဘက်ကလက်ရှိထုတ်ပြန်ထားတဲ့အရာစက်တင်ဘာ26ကနေစက်တင်ဘာ29အထိအစ္စလမ်ဘာသာဝင်2300နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားကြပြီဖြစ်ပါရှင်